Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဇွန်လ16ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့39ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံကမြို့တချို့ကိုသိမ်းပိုက်ထားပြီးမြို့တော်ဘက်ဒါကိုပါသိမ်းပိုက်မယ်လို့ချင်းချောက်ထားတဲ့ဆွန်နီတို့စစ်သွေးကြွတွေကိုအီရန်စစ်တပ်ကတွန်းလှန်တိုက်ခိုက်နေတာမှလက်ဥမှုရနေပြီလို့ဆိုပါတယ်။ပါကစ္စတန်စစ်တပ်ကတော့စစ်သွေးကြွတွေကိုထိုးစစ်ဆင်တိုက်ခိုက်နေပြီဖြစ်ပါတယ်။ဘရာဇီးမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲရဲ့အုပ်စုပတ်တနင်္ဂနွေနေ့နောက်ဆုံးရရလဒ်တွေကိုကျွန်တော်တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်တော့တန်ခါမဟာနာယကနဲ့အာနာပိုင်တို့ရဲ့မဟာတန်တိဒုက္ခကြောင်းတိုက်ကင်တွယ်ဖြစ်ရှင်းမုံနဲ့ပတ်သက်ပြီးတော
့ဦးတန်ခါနာယကနဲ့ဦးနာသာဒရိုက်ထာနာလုပ်တဲ့လူကဒီမိုကရေစီရဲ့အဖြစ်လမ်းတွေပြင်မနေဘူးလား
ပီနန်ဆရာတော်ရဲ့မိန့်ကြားချက်ပါမကြခင်မှာပြည့်စုံသားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့ပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမြန်မာပြည်ကပေးစာများနဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်တက်ကြီးစကားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါတွေကိုလည်းမပေးခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုသားညုံကကြေညာပေးပါမယ်ရှင်
အီရန်နိုင်ငံအတွင်းကမြို့တချို့ကိုသိမ်းပိုက်ထားပြီးမြို့တော်ဘက်ဒတ်ကိုပါသိမ်းပိုက်မယ်လို့ချင်းချောက်ထားတဲ့ဆွန်နီစစ်သွေးကြွတွေကိုအီရန်စစ်တပ်ကတွန်းလှန်တိုက်ခိုက်နေတာမှာပနမလက်ဥမှုရရှိနေပြီလို့အီရန်အစိုးရကပြောပါတယ်။အီရန်တပ်ဖွဲ့တွေအနေနဲ့စနေနေ့ကစလို့အကြမ်းဖက်သမား289ခုကိုတုတ်တင်လိုက်ပြီလို့ဝန်ကြီးချုပ်ရဲ့လုံခြုံရေးဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ဒုတိယဗိုလ်ချုပ်ကတ်ဆမ်အတာကတင်းငွေတွေနေမှာသတင်းတော့တွေကိုပြောပါတယ်။ဒါပြင်စီးရီးယားနယ်စပ်အနီးကအရေးပါတဲ့El Afa မြို့အနီးမှာလဲစစ်သွေးကြွတွေအကြီးအကျယ်ဆုံရှုံသွားအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါရယ်အစိုးရဘက်ကပြောဆိုနေတဲ့ကြာဆုံးမှုအရေးအတွက်တွေကိုတော့တိကျအတည်ပြုဖို့ခက်နေပါသေးတယ်ဒါပေမဲ့အီရတ်တပ်ဖွဲ့တွေအနေနဲ့ရှီယာစေစနာဝန်ထမ်းတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့ကာကွယ်လုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်နေပြီးအထူးသဖြင့်တော့မြို့တော်ဘက်ဒတ်ကိုကာကွယ်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီမှာအတွင်းတိုင်းပြည်မြောက်ပိုင်းကမြို့တွေကိုစစ်သွေးကြွတွေကဝင်ရောက်သိမ်းပိုက်တဲ့အချိန်တုန်းကအီရတ်တပ်ဖွဲ့ဝင်တွေဟာသူတို့လက်နက်တွေနဲ့မော်တော်ယာဉ်တွေကိုဆွန့်ခွာထွက်ပြေးခဲ့ကြတာပါဒီတော့အတွင်းတိခရစ်မြို့ကလေတပ်စစ်သားစုဆောင်ရေးစခန်းမှာရှီးယားမွတ်စလင်ဘာသာဝင် 1,900 ကိုသူတို့တုတ်တင်ပြစ်ခဲ့တယ်လို့ပြောဆိုမှုဟာဆွန်နီမွတ်စလင်စစ်သွေးကြွတွေအနေနဲ့တွေးဘလောက်စာနေတယ်ဆိုတာကိုပြသလိုက်တာပဲလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကတင်းငွေနေရဆွဲနဲ့ကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်စစ်သွေးကြွတွေအနေနဲ့အီရတ်ပြည်သူတွေအကြားကြောက်စိတ်ဝင်ပြီးလူမျိုးရေးဘာသာရေးအထိကျုံနေဖြစ်ပေါ်အောင်တမင်ရွယ်လှုပ်ဆောင်နေခြင်းဖြစ်တယ်လို့အဲ့ဒီကြီးညာချက်မှာဖော်ပြထားပါတယ
်အစ္စရေးစစ်တပ်ဟာဒီပျောက်ဆုံးနေတဲ့အစ္စရေးစစ်ကြောတဲ့အရွယ်3ခုလိုက်လံရှာဖွေနေရမှာပါလက်စတိုင်းဂါဇာအနောက်ဘက်ကမ်းမှာဒီဟာမတ်စစ်သွေးကြွအဖွဲ့ဝင်တွေပါဝင်ပါလက်စတိုင်းလူမျိုး80ကိုဖမ်းဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်အစ္စရေးစစ်ကြောတဲ့3ဦးထဲမှာတော့တဦးဟာအမေရိကန်နိုင်ငံကူးလက်မှတ်ကိုကန်ဆောင်ထားပြီးတော့သူတို့ကိုကြာရီးနေတုန်းကအဲ့ဒီဒေသမှာပြန်ပြီးဆွဲခံခဲ့ရတယ်လို့တာဝန်ရှိသူတွေကယူဆထားကြတာပါဒီလူငယ်တွေပျောက်ဆုံးသွားတဲ့ကိစ္စမှာပါလက်စတိုင်းအာဏာပိုင်တွေမှာတာဝန်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါတယ်သူတို့ကိုအကြမ်းဖက်အုပ်စုတစုကနေပြီးတော့ပြန်ပြီးဆွဲထားတာဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းပါလက်စတိုင်းဘက်ကပြောတာကတော့ဒီလူငယ်တွေဟာအစ္စရေးကထိန်းချုပ်ထားတဲ့နေပြည်တော်မှာပျောက်ဆုံးသွားကြတာဖြစ်တယ်လို့ဆိုပါတယ်ဒီပျောက်ဆုံးနေတဲ့စစ်ကြောတဲ့လူငယ်လေးတွေကိုရှာဖွေဖို့အတွက်လည်းအစ္စရေးနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသတွေမှာရှိနေတဲ့ပြည်ရင်းပြည်ပကအကြမ်းဖက်သမားတွေကိုတိုက်ထုတ်နိုင်ဖို့ဗက်ဆုံထိုးစစ်ဆင်မှုတွေစတင်လိုက်ပြီလို့ပါကစ္စတန်စစ်တပ်ကပြောပါတယ်အခုလိုထိုးစစ်ဆင်မှုတွေစတင်လိုက်ခြင်းအပြင်ပါကစ္စတန်အစိုးရနဲ့စစ်သွေးကြွတွေအကြားတွစ်ဆုံဆွေးနွေးမှုတွေကိုလည်းအဆုံးသတ်သွားပြီဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းပါကစ္စတန်နိုင်ငံကရာချီမြို့ကလေစိတ်ကိုစစ်သွေးကြွတွေကဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်စစ်သွေးကြွ10ဦးအပါအဝင်လူ40လောက်သေဆုံးခဲ့ပြီးတဲ့နောက်မှာအခုလိုထိုးစစ်ဆင်မှုတွေကိုစတင်လိုက်တာဖြစ်ပါတယ်အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တဲ့အကြောင်းဗဟိုအာရှနိုင်ငံတစ်ခုဖြစ်တဲ့ Uzbekistan နိုင်ငံကစစ်သွေးကြွတွေနဲ့ပါကစ္စတန်တာလီဘန်အဖွဲ့တွေကပြောပါတယ်လူမျိုးစုဒေသတွေမှာအခုပြုလုပ်နေတဲ့ထိုးစစ်နဲ့ပတ်သက်လို့ဘလောက်အထိကြီးကျယ်တယ်ဘလောက်အထိလိုအပ်နေတယ်ဆိုတာကိုနဲ့ပတ်သက်လို့တော့ပါကစ္စတန်စစ်တပ်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးမြောက်ဝါဇီစစ်စတန်ဒေသမှာတနင်္ဂနွေနေ့အစောပိုင်းကပြုလုပ်ခဲ့တဲ့စစ်စင်ရေးအတွင်းဥစ်ဘက်ကစ္စတန်ကရောက်လာတဲ့အများစုအပါအဝင်စစ်သွေးကြွ80လောက်တည်ဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်
ရုရှားပေါ်မှာစွန့်အရာမိခိုနေရတဲ့ယူကရိန်းနိုင်ငံအနေနဲ့ရုရှားနဲ့သဘောတူရောင်းချမှုဆန်ရသဘောတူညီချက်တည်းရရဖို့အတွက်တနင်္ဂနွေနေ့နှောင်းပိုင်းတုန်းကရုရှားနိုင်ငံနဲ့အရေးပေါ်ညှိနှိုင်းဆွေးနွေးမှုတွေလုပ်နေပါတယ်။ယူကရိန်းအနေနဲ့ရုရှားကိုပေးချေရမယ့်စွန့်အဘူးအကျွေးဒေါ်လာ1ဘီလီယံနီးပါးကိုပြန်ပေးဖို့ရုရှားကနေပြီးတော့အခုတင်းလာနေမှာနောက်ဆုံးထားပြီးတော့တောင်းနေတာပါ။ပြန်မပေးနိုင်ဘူးဆိုရင်တော့ဓာတ်ငွေပို့လွှတ်မှုတွေကိုရပ်ပစ်မယ်ဆိုပြီးတော့လည်းချင်းချောက်ထားပါတယ်။ဒါကြောင့်မလို့ဒီနောက်ဆုံးညှိနှိုင်းမှုတွေကိုယူကရိန်းနိုင်ငံမှာပြုလုပ်နေကြတာဖြစ်တယ်လို့ယူကရိန်းနဲ့ရုရှားသတင်းမီဒီယာတွေကဖော်ပြပါရယ်။အသေးစိတ်ကိုတော့ပြောဆိုရေးသားနိုင်ခြင်းမရှိသေးပါဘူး။ယူကရိန်းမှာရုရှားကနေပြီးတော့ထောက်ခံတဲ့သမ္မတထွက်သွားရပြီးတဲ့နောက်ဧပြီလကလေးကဆိုလို့ရှိရင်ဒီယူကရိန်းကိုရောင်းချနေတဲ့သဘောတန်းငွေတွေကိုရုရှားကနှစ်ဆတင်ခဲ့ပါရယ်။အခုညှိနှိုင်းနေရမှာတော့ရုရှားဘက်ကနေပြီးတော့ဈေးနှုန်းကို20ရာခိုင်နှုန်းလျှော့ပေးမယ်လို့ပြောပေမဲ့ယူကရိန်းဘက်ကတော့ဒီထက်ကိုဈေးချပေးဖို့လိုလားနေတာဖြစ်ပါရယ်ခင်ဗျာ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာတောင်တုပ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်တဲ့ထဲမှာဒီပန်နဲ့ထက်ကကျွန်းပေါ်မှာတာဝန်ကျနေတဲ့တရုတ်စစ်မှုထမ်းတွေရဲ့သာသမီတွေကြောင်းတက်လို့ရနိုင်အောင်တရုတ်အစိုးရကစာတင်ကြောင်းတစ်ကြောင်းတည်ဆောက်နေပါတယ်။လွန်ခဲ့တဲ့နှစ်တုန်းကစတင်ခဲ့တဲ့ဒီစစ်စခန်းအတွက်အခုလိုစာတင်ကြောင်းတည်ဆောက်လိုက်ခြင်းအပြင်ကြီးသေးတာကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြသလိုက်တာလည်းဖြစ်ပါတယ်။တခြားအာရှနိုင်ငံတွေကလည်းပိုင်ဆိုင်ကြောင်းအငင်းပွားနေတဲ့ရေပိုင်နဲ့အတွင်းကယုံချင်းလို့ခေါ်တဲ့ကျွန်းပေါ်မှာတရုတ်လူမျိုး1443ဦးရှိပြီးအဲ့ဒီကျွန်းကိုတရုတ်အစိုးရကမြို့တစ်မြို့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။အဲ့ဒီကျွန်းမှာတာဝန်ကျနေတဲ့တရုတ်စစ်မှုထမ်းတွေအနေနဲ့မိုင်ပေါင်းထောင်ပေါင်းကျယ်ဝန်းတဲ့ရေပိုင်နဲ့ကိုကြီးကြအုပ်ချုပ်ရတာဖြစ်ပါတယ်။အဲ့ဒီကျွန်းကိုမြို့တစ်မြို့အဖြစ်တရုတ်တို့ကသတ်မှတ်လိုက်ခြင်းအပြင်ဒေတာရင်းတင်မာမှုတွေတိုးတက်ဖြစ်ပေါ်လာစေမယ်ဆိုပြီးဗီယက်နမ်ဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုတို့ကပြစ်တင်ဝေဖန်လိုက်ကြပါတယ်
။ထိုင်းနိုင်ငံမှာအာနာသိန်းစစ်တပ်ကနေပြီးတော့ထိုင်းနိုင်ငံတွင်းကတရားမဝင်အလို့သမားတွေကိုဖမ်းဆီးနှိမ်နှင်းမှုတွေပြုလုပ်နေတာကြောင့်ထောင်နဲ့ချီတဲ့နိုင်ငံသားအလို့သမားတွေကမ္ဘောဒီးယားနေဆက်ဘက်ကိုထွက်ပြေးသွားနေကြပါတယ်။အခုလိုဒီတရားမဝင်ကမ္ဘောဒီးယားလူသမားတွေထောင်ကနန်းနေဆက်ဘက်ကိုဥတီသွားနေတာကြောင့်မလို့ထိုင်းကမ္ဘောဒီးယားနေဆက်မှာတော့ချင်းတွေကရွေ့ရွေ့တဲဖြစ်နေပါတယ်။မတ်လ22ရက်နေ့စစ်တပ်ကအာဏာသိမ်းပြီးပြည်သူတွေကတော့ဒီနေဆက်လူမျိုးတွေတင်းကျပ်ထားပြီးတော့ကမ္ဘောဒီးယားလူသမားတွေနေရပြန်မှုတွေစခဲ့တာပါ။ဒါပေမဲ့လည်းခုနောက်ပိုင်းမှာပြန်တဲ့အရေးအတွက်ကတိတိတသားကိုတိုးလာပါတယ်။အခုလိုနေဆက်ကစစ်ဆေးဂိတ်တွေမှာပြန်တဲ့သူတွေနဲ့ပြည့်ကျက်နေတယ်လို့ IOM ရွှေပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအေဂျင်စီတာဝန်ရှိသူကပြောပါတယ်။ထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလို့သမားစုစုပေါင်း၄တန်းလောက်ရှိမယ်လို့ထိုင်းမျိုးသားကျန်းမာရေးကော်မရှင်ရုံးကနေပြီးတော့ခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတော့ကမ္ဘောဒီးယားနိုင်ငံသား၄သိန်းထက်မနည်းပါဝင်ပြီးတော့မြန်မာနဲ့လာအိုစ်ဘက်ကဆိုရင်၂သိန်းကျော်တိခါမှာခင်ဗျာ၂တန်းကျော်ရှိမယ်ဆိုပြီးတော့ခန့်မှန်းထားပါတယ်။ဒီအလို့သမားတွေဟာထိုင်းနိုင်ငံရဲ့ဒီစေယုံလေယုံတွေစိုက်ပျိုးရေးလုပ်ငန်းတွေငါးဖမ်းလုပ်ငန်းတွေမှာလုကင်ကြတာဖြစ်ပြီးတော့အဲ့ဒီအလို့မျိုးတွေကိုထိုင်းလူမျိုးတွေကတိတ်ပြီးတော့မလုပ်လို့ပါဘူး။ထိုင်းစစ်ပက်တဲ့နိုင်ငံကြီးဌာနကတော့အခုလူမျိုးအလို့သမားတွေကိုနှိမ်နှင်းသွားမယ်ဆိုတဲ့အစီအစဉ်သူတို့မှမရှိပါဘူးဆိုပြီးတော့တင်းဦးနေနေကတော့ကြီးညာချက်ထုတ်ပြီးတော့ညင်းထားပါရယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုပွဲစဉ်တွေရဲ့အုပ်စုပတ်လည်ပွဲတွေကိုဒီနေ့ညနေကဆက်လက်ပြုလုပ်ရမှာအစောပိုင်းအုပ်စုဤပွဲစဉ်နှစ်ခုနဲ့အခုအတန်လွင့်နေစဉ်ကစားနေကြတဲ့အုပ်စု F ကအာဂျင်တီးနားနဲ့ဘော့စနီးယားဟာဇီဂိုဗီနာတို့ပွဲစဉ်တွေလည်းပါဝင်ပါတယ်။ပထမပိုင်းကစားသွားခဲ့ကြတဲ့အုပ်စု E ပွဲစဉ်နှစ်ခုမှာတော့ဆွစ်ဇာလန်အသင်းကအီကွေဒါနိုင်ငံအသင်းကို2-0နဲ့အနိုင်ရသွားပါတယ်။အုပ်စု E ဒုတိယပွဲစဉ်ဖြစ်တဲ့ပြင်သစ်နဲ့ဟွန်ဒူရပ်စ်ပွဲစဉ်မှာတော့ပြင်သစ်က3-0မရှိနဲ့အနိုင်ရရှိသွားပါတယ်။အာဂျင်တီးနားနဲ့ဘော့စနီးယားပွဲစဉ်မှာတော့ပွဲဆပြီးမကြခင်ကမ္ဘာအကောင်ဆုံးဘောလုံးသမားအာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကန်တင်လိုက်တဲ့ပြစ်ဒဏ်ဘောဟာဘော့စနီးယားနောက်တန်းလူနဲ့ထိပြီးဂိုးသွားခဲ့ရာကအာဂျင်တီးနားကပထမပိုင်းပြီးတဲ့အချိန်ထိ2-0မရှိနဲ့ဦးဆောင်နေခဲ့ပါတယ်ပွဲစဉ်တစ်လျှောက်လုံးနှစ်သင်းစလုံးကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်ထိုးစစ်ဆင်ကစားကြကြပေမဲ့အများစုကချန်ပီယံဖြစ်နိုင်ရည်ရှိတယ်လို့ခန့်မှန်းထားတဲ့အထက်ပါဝင်တဲ့အာဂျင်တီးနားအသင်းအနေနဲ့နောက်ထပ်ဂိုးသွင်းခွင့်ရအောင်မဖန်တီးနိုင်မဲ့ဖြစ်နေရကနေတိုက်စစ်မှုမက်ဆီကအခုကျွန်တော်တို့အတန်မလွင့်ခင်ကလေးတွေမှာပဲနောက်ထပ်ဂိုးကိုသွင်းလိုက်တဲ့အတွက်အာဂျင်တီးနားက2-0မရှိနဲ့ဦးဆောင်နေပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုသားညုံကြီးညာပေးခဲ့တာဖြစ်ပါတယ်အခုသတင်းဆောင်မတွေကိုလှည့်ပေးပါမယ်ရှင်အရင်ဆုံးတော့ဒီမဟာတန်တိဒုက္ခကြောင်းတိုက်နဲ့ဆိုင်တဲ့သတင်းကိုပြောပြပါမယ်မဟာတန်တိဒုက္ခကြောင်းတိုက်ကိစ္စကင်တွဲဖြစ်ရှင်းမုံတန်ဃာတော်တွေကိုအတင်းလူဝတ်လဲဖန်စီထိမ့်သိမ့်မုံစတဲ့လောက်ရက်တွေကိုကြည့်ရင်မြန်မာနိုင်ငံမှာ အာရမဝါဒထွန်းကားနေတယ်လို့နိုင်ငံတကာသာသနာပြုပြည်နယ်ဆရာတော်ကြီးကမိန့်ကြားလိုက်ပါတယ်။ဒါ့အပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေတယ်ဆိုတဲ့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုနိုင်ငံတကာအလဲမှာညှိုးနှွမ်းစေတယ်လို့လည်းဆိုပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မဟာတန်တိဒုက္ခကြောင့်တိုက်ပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေတဲ့ကိစ္စမှာတန်ခါမဟာနိုင်ကအဖွဲ့အနေနဲ့တရားဥပဒေအရမဖြေရှင်းပဲဓမ္မဆက်အာနာဇက်အရာဆိုပြီးအကျန်းဖက်ကင်တွယ်ဖြည့်ရှင်းတာဟာမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့ပြည်နယ်ဆရာတော်ဥပညာဝန်သားကမိန့်ကြားပါတယ်
။အဲဒီတော့ဒီနေ့ဘဝဘီယာဘဝဘီဆိုရယ်အထက်ဆိုရယ်ဘဝဘီယာဒီမိုကရေစီကိုလုပ်ဖို့တပြင်းနေကြတယ်ဒီမိုကရေစီတော့လုပ်နေကြတယ်လို့ပြောနေကြတယ်မှာဥသင်္ဂနာရေးကနေဦးနာသာဒရိုက်ထဏလုပ်တဲ့လုပ်ကဒီမိုကရေစီရဲ့အဖြစ်လမ်းတွေပြမနေဘူးလားဆန့်ကျင်မှုတွေပြမနေဘူးလားလို့ပေါ်ရမယ်ပြောခြင်းနဲ့တရားမလို့ထည့်ဆိုးရတယ်ကိုအဲ့ဒါတွေကိုအများဆုံးရေးကြည့်ပြပါအရင်မျိုးဆိုလို့ရှိရင်တော့ကဘာကအထင်လွဲမြင်လွဲဖြစ်တော့နိုင်တယ်ခရတို့ရဲ့ဒီမိုကရေစီက
တန်ခါမဟာနိုင်ကအဖွဲ့ရဲ့အမိန့်နဲ့တာမွေမြို့နယ်တွေကမဟာတန်တိဒုက္ခဘုံကြီးကျောင်းတိုက်ကိုဂျွန်လ၁၀ရက်နေ့ကအာနာပိုင်တွေဝင်ရောက်ချိတ်ပိတ်ခဲ့ပြီးတဲ့နောက်ဘုံကြီးကျောင်းထဲမှာသတင်းသုံးနေတဲ့တန်ငါတချို့ကိုထိန်းသိမ်းခဲ့တာပါ။အဲ့ဒီတည်းကဗြိတိန်နိုင်ငံလန်ဒန်မြို့သာသနာရန်တီဝိဟာရကျောင်းတိုက်ဆရာတော်ဥဥဒရာဥတုံဒရာဥပညာဝရဥနန္ဒရိယနဲ့ရခိုင်တန်ငါတော်တပားအပါအဝင်စုစုပေါင်းတန်ငါ၅ပါးကိုလူဝိလဲစီပြီးတရားစွဲဆိုထားပါတယ်။ဒီတန်ဃာတော်တွေဟာမဟာတန်တိဒုက္ခကြောင်းတိုက်မှာခိတလာရောက်တဲခိုတဲ့အာဂန္ဓုတွေသာဖြစ်ပြီးတပည့်တန်ဃာတော်တွေသာဖြစ်တယ်လို့ပြည်နယ်ဆရာတော်ကမိန့်ကြားပါတယ်
။သူကလန်နာလာပြီးတော့ဘုံမပြီးလာလေတဲ့ကမှာဘုံကြီးဘုံမအဲ့ဒီရောက်နေတော့ဘုံမဆိုတော့ဘုံမတွေ့ရပြီတော့သူကလာလေကြတော့ဘုံဘုံရှိလို့လာကြတော့ဘုံလာတဲ့ကမှာလည်းသူဘုံကြီးတွေ့ရဖြစ်နေတော့ကြည့်ရဦးကြပြီရှိတဲ့ကကြတော့ကုညီရပေါ့အမှန်တော့သူတို့ကဒီမှလာတဲ့နေရလည်းမဟုတ်ပါဘူးအဲ့လေဒီပါ
အဓိကပြဿနာဖြစ်ခဲ့တဲ့ရန်ကုန်မြို့ကမဟာတန်တိဒုက္ခကျောင်းတိုက်အခြေအနေနဲ့ပတ်သက်လို့လည်းဆရာတော်ကအခုလိုဆက်လက်မိန့်ကြားပါဗျာအ
ဲ့တော့သူတို့ကလည်းဒီကျောင်းကြီးကိုသူတို့မှဘာမှဆက်ကျူဆက်ရစီရလည်းမဟုတ်ဘဲနဲ့သူတို့ကသိယူထားတာအဲ့တော့သူတို့ကမတရားလုပ်ထားတယ်ဆိုတော့တကယ်ပြောရင်တော့သူမှလည်းမြဲပြီးစီရပေါ့ခုနကပုဂ္ဂိုလ်ကပညာခုနစာရုံးထားတယ်ခုနတိကျစီနေတယ်သူမှရှိပဲနဲ့သူကပိုင်နေတော့ပြောပြီးတော့အဲ့ဒါဆင်းနေနေကြောကြောသူတို့ကခုနလုပ်ပြီးတော့အဲ့ဒါသူကလှုပ်ထားပြီးတော့သူကဖွဲ့ဖွဲ့ထားပြီးတော့သူတို့ဘုရားလည်းဟိုတယ်လှုပ်ပြီးတော့အမျိုးမျိုးပတ်သက်ရတဲ့ဒီလှုပ်ပြီးတော့
ဆရာတော်ဖျားကြီးရဲ့အတွေ့အကြုံတွေကသာသနာပြုခဲ့တဲ့တောက်လျှောက်ပေါ့နော်ဆရာတော်ဖျားကြီးအတွေ့အကြုံတွေကအခုမြန်မာနိုင်ငံမှာလုံနေကိုင်းနေပုံတွေကိုကြည့်ပြီးတော့ဒီထေရဝါဒဗုဒ္ဓသာသနာထွန်းကားမဲ့ခြေနေရောဘလို့သုံးသက်ပါလဲဖျား
ဘူးအဲ့ဒါကိုနမူနာကြည့်ဖို့အဲ့ဒါနမူနာကြည့်လို့တရားပုံမောင်းသွားပြီးတော့လောက်တာကပုံမလည်းပြောခဲ့တယ်မာတန်ဒုက္ခကြောင့်နဲ့ပတ်သက်ပြီးတော့အတ္တမဝါဒကြီးထွန်းကားနေတယ်သူကဒီဖုံးဖုံးကြောင်းနဲ့လောက်တာမဟုတ်ဘူးကြောင်းတဲ့ကားတွေမှာအဲ့လိုလုံနေကြတယ်ဆိုတော့အဖုံးဖုံးကြောင်းကတော့အခုမှကမရလို့မီဒီယာတွေပါတယ်အခုမှဖုံးဖုံးကြောင်းကဖုံးဖုံးကတော့အခုကအကဲနေဦးစီဆိုတော့ဖုံးဖုံးတော့ဟောတတ်တယ်နဲ့လုံတယ်ပဲပြောပါတော့အဲ့ဒါကြောင့်မလို့ဒီအစီအကူလို့ပေါ်လာတာဒီပင်ကြောင်းတွေကအကုန်လုံးကြောက်လို့ပြေးနေရတယ်မှန်လည်းပြေးနေရတယ်မှားလည်းပြေးနေရတယ်ဒီချိုးလည်းငူနေလေယူပြီးတော့လှုပ်သွားတယ်အဲ့လိုမျိုးပြည်နယ်များလို့နိုင်သွားတယ်ဆိုတော့ဒီသာသနာရုပ်ကြီးအမြဲဆုံးပြရလို့ဟောတာလေအဲ့ဒါသာသနာပြည့်မယ်ဟာပဲဒီတဲ့ဆိုလို့ရှိနော
်မြန်မာနိုင်ငံကိုပြန်ကြွရောက်မယ်ရက်အတိအကျမမိန့်ကြားနိုင်သေးပေမဲ့လက်ရှိဂျပန်နိုင်ငံမှာဆောင်ရွက်နေတဲ့သာသနာပြုလုပ်ငန်းတွေပြည်ပြချင်းမြန်မာနိုင်ငံကိုချက်ချင်းပြန်ပြီးကြွမှာဖြစ်တယ်လို့ပြည်နယ်ဆရာတော်ကမိန့်ပါတယ်ဥဟုတ်တရာအပါအဝင်ဖန်ဆီးခံထားရတဲ့တန်ဃာတော်လေးပါကတော့လက်ရှိမှာအင်းစိန်ထောင်မှာလူဝိလဲထိမ့်သိမ်းထားပြီးသာသနာညှဉ်းနှံစေမှုပုံမှန်295ကကြီးတန်ခအဖွဲ့စည်းဆိုင်ရာဥပဒေပုံမှန်တွေနဲ့တရားစွဲထားပါတယ်ရှင
်
ော်ရရှိမြခင်ဗျာလွန်ခဲ့တဲ့ရက်ပိုင်းအတွင်းရန်ကုန်မြို့နယ်အနီးဝန်းကျင်မှာတာမန်ဓာတ်ပိုကဲတဲ့ရေကြီးရေရှမ်းမှုတွေတိတိတသာဖြစ်ပေါ်ခဲ့ပါတယ်နေ့စဉ်ရေကြီးမှုတွေနဲ့ပိုဆိုးတဲ့ဒီရေရှမ်းမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုအခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2392382554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်
ရှင်နေနေနဲ့မနက်ဖြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင် VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးသွားပါမယ်မြမဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါရှင်ကိုသားညွန်ကစီစဉ်တင်ဆက်ထားပါတယ်
မြန်မာလူငယ်တွေနိုင်ငံရေးချားမှာအဆင့်မြင့်ပညာရပ်တွေရွေးချယ်တင်ကြားနိုင်မှုအတွက်မှန်ကန်တဲ့လမ်းညွှန်မှုတွေဟာအရေးကြီးကြောင်းနဲ့ပြည်တွင်းမှာလည်းအဆင့်မြင့်ပညာရေးပြည်ပြင်ပြောင်းလဲမှုတွေအတွက်အတွေ့အကြုံရှိနိုင်ငံရေးချားအကြံပေးတွေလိုအပ်နေကြောင်းရန်ကုန်မြို့ Crown ပညာရေးအဖွဲ့ကဥအောင်ကျော်ဆန်းကပြောပါရယ် VOA Editor ဦးသားညွန်ဦးကတွေ့ဆုံမေးမြန်းထားတာ
ပါ။ကောင်ကျော်ဆန်းရေအခုအရင်ဆုံးပေါ့ဒီ Crown Education ပေါ့ Crown Education ကနေပြီးတော့လက်ရှိပညာရေးဆိုင်ရာဝန်ဆောင်မှုပေါ့ဒီလုပ်ငန်းတွေကိုအဓိကဘယ်လိုလုပ်ငန်းတွေကိုလုပ်ပေးနေရလဲ
။ဟုတ်ကဲ့ကိုကျွန်တော်နိုင်ငံသားကဒီအလုပ်လုပ်ပြီးပြန်လာတဲ့အချိန်မှာကျွန်တော်နည်းနည်းဆက်ဆက်တာတော့ဒီအတိုင်ပင်ခံပေါ့နော်ဟိုဘက်မှာလည်းကျွန်တော်က business development executive အနေနဲ့ဒီ consultant ဘိုင်းပေါ့နော် career ဒီ consultants ကနော် education consultant ဘိုင်းနေကျွန်တော်လုပ်ခဲ့ရပါတယ်အဲ့ဒီကနေဆက်ဆက်ပြီးတော့ကျွန်တော်ဒီပညာရေးဘက်ကိုတစ်ချက်ရောက်လာတာပေါ့လေဟိုတုန်းကတော့လူငယ်တွေအတွက်ကိုလို blue ဘွဲတွေကတင့်တော်တယ်ကျွန်တော်လုပ်ခဲ့တဲ့ companies ကကြတော့ဒီသူ့ရဲ့ HR recruiting လို့တော့ဘလူဘွယ်မျိုးလေးတွေကြာရင်သူတို့ recruit လုပ်ချင်တယ်ဘလူဘွယ်နဲ့ကြာရင်မကြိုက်ဘူးဆိုတာနေပြီးတော့မြန်မာပြည်ဘက်ကိုကျွန်တော်ကတချို့ကလေးတွေပညာရေးမှာလွဲနေရလေးတွေကျွန်တော်နည်းနည်းစတွေ့လာတယ်ယူထားတဲ့ဘွယ်တွေနဲ့အလုပ်တွေနဲ့မကြိုက်တာဆိုတော့အဲ့မှာနေကျွန်တော်နည်းနည်းစပြောဖြစ်တယ်သူတို့ဟိုကျွန်တော်နဲ့နီးစပ်ရာအတိုင်းဝန်းကနေပြီးတော့စင်ကူမှာကြောင်းတက်ဖို့စဉ်းစားတဲ့အခါကျတော့ကျွန်တော်ကတာမန်ကြောင်းကိုသူတို့အကြံပေးတာမျိုးမဟုတ်ဘဲနဲ့ဒီလူတွေကတော့ဒါလေးတွေလုပ်တင်တယ်ဒါလေးတွေလုပ်တင်တယ်ဆိုတော့2005လောက်ကစပြီးတော့ကျွန်တော်ဒီပညာရေးအတိုင်ပင်ခံသဘောမျိုးမဟုတ်ဘူးပေါ့လေအရင်တုန်းကတော့ဟိုတာမန် consulting လုပ်ပေးတာပေါ့ကျွန်တော်လုပ်နေဆက်ဆက်ပြီးလုပ်တယ်လုပ်ရင်းနဲ့မှចောင်းနေရသူတို့စီကိုကျွန်တော်ခုနចောင်းသားတွေပို့တဲ့အခါမှာကြာတော့ဒါကမင်းတို့ငါတို့ single မှာဆိုရင်တော့ဒါ recruitment လို့ဟာမျိုးလုပ်လို့ရတယ်ဒါကိုမင်း business တစ်ခုအနေနဲ့လုပ်မလားဆိုတာနေပြီးတော့ကျွန်တော်တဖြည်းဖြည်းဒီចောင်းသား recruitment ဆိုတာမျိုးဘက်ကိုရောက်လာတာပေါ့လေအဲ့တော့ပညာရေးအတိုင်ပင်ခံဆိုတာမျိုးလေးကျွန်တော်တို့အရင်စလုပ်ပါတယ်အခုနောက်ပိုင်းကျရင်တော့ကျွန်တော်တို့အင်္ဂလိပ်စာနဲ့ပတ်သက်တဲ့
အတိုင်ပင်ခံဆိုတာဘယ်လိုတဘောဘယ်လိုတဘောလဲတက္ကသိုလ်တွေဝင်ဖို့အတွက်အတိုင်ပင်ခံလား
ဟုတ်အဲ့ဒါလေးကောင်းပါတယ်အခုဟိုကဘာမှာတော့တကယ်တော့ education consultant ဆိုတာတည်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ရည်တည်တာရှိတယ်အခုသူတို့တွေကကြတော့ consultants ဖြစ်တဲ့အတွက်ကြောင့်မလို့ lawyers တွေလိုပဲ consulting fees တော့ယူကြတယ်ဒါပေမဲ့ကလေးတွေကိုပညာရေးလမ်းကြောင်းရအကြံပေးတဲ့အခါမှာဘက်လိုက်မှုမရှိအောင်လို့တက္ကသိုလ်တွေနဲ့မချိတ်ဆက်ကြဘူးအဲ့ဒီရဲ့ဒီသူတို့ပေးတဲ့ပတ်စံတွေကိုမယူရဘူးပေါ့နော်အဲ့တော့ကဘာမှာတော့ပညာရေး consultant ဆိုရင်ကျွန်တော်ကအဲ့လိုယူဆတယ်အဲ့တော့နိုင်ငံတကာမှာကြတော့လေပညာရေးအတိုင်ပင်ခံလုပ်တယ်ဆိုတဲ့ကိစ္စကသူတို့မှာ knowledge လေးတွေရှိကြတယ်ပေါ့နော်အဲ့တော့သူတို့က consultant ကိုလာပြီးတော့ဟို A ချောင်းယူမလား B ချောင်းယူမလား engineer လောက်ကမလား marine engineer လောက်ကမလားလို့သူတို့တိုင်ပင်တာမျိုးပဲပေါ့နော်မြန်မာနိုင်ငံဘက်မှာကြတော့မိဘကောကလေးတွေကောကကျွန်တော်တို့ကအတိုင်ပင်ခံလိုဟာမျိုးကို professional အနေနဲ့ fees ယူပြီးရက်တည်လို့မရဘူးအဲ့တော့ကျွန်တော်တို့က representative ခေါ်ရပေါ့ကိုတက္ကသိုလ်တွေနဲ့ကျွန်တော်တို့ကချိတ်ဆက်ထားပြီးတော့တက္ကသိုလ်တွေကပေးတဲ့ commissions ကိုကျွန်တော်တို့ကယူတယ်အဲ့တော့ agent တို့ representative တို့ဖြစ်လာတယ်ပေါ့အဲ့တော့သူ့ရဲ့အန္တရာယ်ကကျတော့ဘာရှိလဲဆိုတော့ကိုစားပြုထားတဲ့တက္ကသိုလ်ကိုပဲចောင်းသားတွေကိုဟိုတွားရောက်စီရဲဆိုတဲ့အန္တရာယ်လေးတော့ရှိတယ် consultant စစ်စစ်ဆိုရင်တော့တက္ကသိုလ်နဲ့မချိတ်ဆက်ရဘူးသူ့ရဲ့ commission ကိုမယူပါဘဲနဲ့သူတို့ကကလေးရဲ့လမ်းကြောင်းမှန်ကိုပြရတယ်ဒါမှသူ့ရဲ့ professional ကတော့ဒီ consultant fees က end လုပ်တယ်ပေါ့အဲ့တော့ခွဲလိုက်ရင်တော့ကျွန်တော်တို့ကဟို consultants နဲ့ agent နဲ့နှစ်ခုကွဲတယ်ပေါ့နော်ပညာရေးပိုင်းဆိုင်ရာကိစ္စလေးတွေကို consultant fee ယူပြီးတော့ကျွန်တော်တို့မြန်မာရဲ့ယဉ်ကျေးမှုရရက်တည်လို့မရနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တက္ကသိုလ်တွေနဲ့ချိတ်ဆက်တယ်ចောင်းလူចောင်းသားတွေစီရတော့ဝန်ဆောင်ကယူတာတွေ agency fee ယူတာမျိုးတွေကျွန်တော်တို့ကမလုပ်ဘူးဟိုမှန်ကန်တဲ့သူတို့အတွက်တင့်တော်တဲ့ပညာရေးလမ်းကြောင်းလေးတွေပြရတယ်အဲ့တော့ professional အရဆိုရင်ကျွန်တော်တို့က consultants က ကော agency လို့ကိုနှစ်ခုလောက်ရတယ်ပေါ့နော်ဟာအဲ့သဘောတရားလေးပါဟုတ်ကဲ့
အခုလုံးတဲ့ပုံစံမျိုးကပြောမှဆိုရင်တော့ပုဂ္ဂလိကဒီပညာရေးဆိုင်ရာဖွဲ့စည်းလေးတစ်ခုလို့ဖြစ်နေတာပေါ့နော်အဲ့တော့ခုနောက်ပိုင်းကျွန်တော်သတိထားမိတော့ဒီမှာရှိတဲ့နောက်နိုင်ငံတန်ယုံတွေသူဖြစ်ဆို American တန်ယုံတို့ British တန်ယုံတို့ကဒီသူတို့သက်ဆိုင်ရာနိုင်ငံကတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ဒီပညာရေးဆိုင်ရာပွဲလေးပေါ့ Education Fair ဆိုပြီးတော့တက္ကသိုလ်တွေနဲ့ချိတ်ဆက်နိုင်တဲ့ဟာလေးလုပ်လာတယ်အဲ့ဒါကောဘယ်လောက်ထိဟိုသူကျောင်းသားတွေအတွက်အသုံးဝင်မလဲအသုံးတည်လဲ
ဟုတ်ကဲ့တော်တော်များများတဲ့ပါတယ်အရင်တုန်းကကြတော့ကျွန်တော်တို့ကចောင်းသူចောင်းသားတွေအဲ့လိုသတင်းအချက်လက်မရတော့ခုနကကျွန်တော်ပြောတဲ့ agency လိုဟာမျိုးပဲမှီခိုရတယ်မှီခိုရတော့သူတို့ရတဲ့သတင်းအချက်လက်ကဟို complete and accurate ပြောလို့မရဘူးပေါ့ဒီ agency သူတို့သွားတဲ့စီမာရှိတဲ့လူတွေကပေးတဲ့ limited informations လောက်ပဲရတယ်ခုနောက်ပိုင်းတန်ယုံနေကိုယ်တိုင်ကကိုစားပြုပြီးလှုပ်လာတဲ့အခါကျတော့ပို့ပြီးတော့သူတို့သတင်းအချက်လက်စုံစုံလင်းလင်းလေးတွေရလာတယ်တန်ယုံနေကလည်းဦးစီးလှုပ်တာဖြစ်တဲ့အတွက်ဒါ reliable informations လေးတွေဖြစ်တဲ့တက္ကသိုလ်ရဲ့ officer တွေနဲ့လည်းတိုက်ရိုက်ထိတွေ့ခွင့်ရတဲ့အတွက်ဟိုပို့ကောင်းတဲ့ခါတိုင်းနဲ့စာရင်ပေါ့နော်အဲ့တော့ပို့ပြီးတော့ကျွန်တော်တို့ကတော့ကြိုးစားပါတယ်ဒါမျိုးဖွဲ့စည်းတွေကလုပ်တဲ့ဟာလေးတွေလည်းចောင်းသူចောင်းသားတွေအတွက်တော့သတင်းအချက်လက်ပို့ရလာတယ်ပေါ့နော်ဟုတ်ကဲ့
နောက်ချက်ကတော့အခုကတော့နိုင်ငံခြားတက္ကသိုလ်တွေမှာသွားသင်ဖို့ကြိုးစားကြတာပေါ့နော်အခုနိုင်ငံခြားတက္ကသိုလ်ကလည်းဗာပြောမြန်မာနိုင်ငံမှာပို့လင်းလာတဲ့သဘောမှာရှိတော့တချို့တက္ကသိုလ်တွေကမြန်မာနိုင်ငံဒင်းမာကိုဝင်ပြီးတော့ထိုင်ပြီးတော့ဟိုဌာနခွဲလေးတွေဖွင့်လာကြတယ်နောက်တစ်ခုကចောင်းနေပါဖွင့်မှုတွေစီစဉ်ဆောင်နေလို့ကျွန်တော်ချုပ်ကြားပါတယ်ခင်ဗျအဲ့ဒါအဲ့ဒါကလားလာကတော့ဘယ်လိုရှိပါလဲကုလီထားမှာ
ကျွန်တော်တို့နမူနာယူစရာကတော့ရှေ့မှာ BNM လိုနိုင်ငံမျိုးတွေရှိတယ်စင်ကူလိုနိုင်ငံမျိုးတွေရှိတယ်ပေါ့နော်အဲ့ဒီကနေကျွန်တော်တို့ဒါကတော့ဟိုနိုင်ငံရဲ့ပြည့်ပြည့်ပြောင်းလဲမှုဖြတ်သန်းမှုတစ်ခုမှာပညာရေးထဲမှာလည်းဒါပါလာတဲ့ယင်းမျိုးနမူပိုင်းဆိုင်ရာလည်းပါလာတာအဲ့မှာတော့ကျွန်တော်2မျိုးခွဲမြင်ကျင်ပါတယ်တစ်မျိုးကတော့ဒီစီးပွားရေးကိုရှေ့ထားပြီးတော့ဝင်လာတာမျိုးတွေရှိသလိုတစ်မျိုးကတော့မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီဘက်ကကလေးတွေအတွက်ပညာရေးခွင့်လန်းတွေပွင့်ဖို့လာတာမျိုးလေးတွေပေါ့နော်အဲ့တော့ဒုတိယအချက်လေးကိုတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုအားပေးခြင်းပါတယ်စီးပွားရေးလိုဟာမျိုးလေးတွေကိုစီးပွားရှာဖို့ဆိုတာမျိုးကြရင်တော့အခက်အခဲရှိနိုင်တယ်ပေါ့ဒီဘက်ကကလေးတွေသူတို့ဘက်ကကြတော့လဲဟိုကိုက်အောင်လုပ်ရတော့မှာပေါ့နော်အဲ့တော့တက်အောင်ဆိုတာလဲဒါကတော့တစ်ပိုင်းပေါ့အဲ့တော့ဒုတိယတစ်ပိုင်းကကြတော့တက္ကသိုလ်တွေကတော့နောက်ပိုင်းမှာလဲလာမယ်လောလောဆယ်သူတို့ရင်ဆိုင်နေရတဲ့ခက်ခဲလေးတွေကတော့မြန်မာနိုင်ငံမှာဒီတက္ကသိုလ်ကျောင်းတွေလာရောက်ပြီးတော့တရားဝင်ရည်တည်ဖို့အတွက်တိကျတဲ့ပညာရေးဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေမရှိသေးတော့တကယ့်အကြီးတွေကတော့ဝင်မလာသေးဘူးလောလောဆယ်ပဲဆွေးနွေးနေတာတွေလည်းအများကြီးရှိတယ်အဲကျွန်တော်တို့ခုနိုင်ငံခြားမှာလုပ်တဲ့ forum တစ်ခုမှာလဲဒီ higher education ကတက္ကသိုလ်တွေတက်ပြီးတော့သတင်းလင်းချက်လက်တွေကိုဒါတွေနဲ့ပတ်သက်လို့ကျွန်တော်ရှင်းပြပေးဖို့လေးလည်းရှိတယ်အဲ့တော့နောက်ပိုင်းမှာတော့ဒါကြိုးစားရမယ့်ကိစ္စတွေပါဒါနဲ့ကျွန်တော်တို့ကဟိုစနစ်တကျနဲ့ကြိုးစားဖို့တင်ပါတယ်အဲ့တော့လာတဲ့အခါမှာကျွန်တော်တို့အနီးနားပတ်ဝန်းကျင်မှာရှိတဲ့စင်ကူနိုင်ငံမျိုးမှာလဲဒါမျိုးတွေဖြစ်ပျက်ခဲ့ဘူးလေဗီယက်နမ်မှာလည်းဖြစ်ပျက်ခဲ့ဘူးတယ်အင်ဒိုနီးရှားမှာလည်းဖြစ်ပျက်ခဲ့ဘူးတယ်ယူရီးယားမှာလည်းဖြစ်ပျက်ခဲ့ဘူးတယ်အဲ့လိုလာတဲ့အခါမှာကောင်းတဲ့ရွေချက်မှန်တဲ့တက္ကသိုလ်တွေရှိသလိုကျွန်တော်ခုနရှင်းပြလို့ပေါ့စီးပွားရေးကိုဦးထားပြီးတော့လာမယ့်အဖွဲ့အစည်းတွေလည်းရှိတယ်အဲ့တော့စင်ကာပူလိုတလောက်စနစ်တကျလုပ်တဲ့နိုင်ငံမျိုးတွေမှာတောင်မှပဲခဏခဏပြဿနာတက်ပါတယ်ဒါကြောင့်မလို့သူတို့က Quality Assurance Agency တွေလုပ်တယ်အခုနောက်ပိုင်းဆိုရင်ဒီ CPE လို့ခေါ်တဲ့ Council for Private Education ကနေပြီးတော့အရေးချင်းမမီတဲ့ကျောင်းတွေကိုဖြတ်သိမ်းပြရတာမျိုးတွေကျောင်းသားတွေစီကပြဿနာကိုယူပြီးတော့တကယ်အရေးချင်းမီတဲ့ပညာရေးမပေးဘဲနဲ့စာရွက်တရွက်ထုတ်ပေးတဲ့အဖွဲ့အစည်းမျိုးတွေဒါမျိုးတွေကရှိနေတော့ကျွန်တော်တို့နိုင်ငံမှာလည်းဒါမျိုးလေးတွေကဖြစ်လာနိုင်တဲ့အတွက်အစိုးရပိုင်းဆိုင်ရာလည်းအဲ့လိုမျိုးတွေမဖြစ်အောင်လို့ကြိုတင်ကာကွယ်ဖို့အတွက် quality assurance လို့ဟာမျိုးလေးတွေထားရမယ်။ကျောင်းသူကျောင်းသားတွေကလည်းခုနပညာရေးမှာလည်းသူတို့ခုနကျွန်တော်ရှင်းပြလို့ပေါ့နော်။ဟိုဒီကျောင်းကြီးတစ်ခုကကောင်းတယ်ပြောတာမျိုးမဟုတ်ဘဲနဲ့ရည်မှုရာအဖြစ်အချက်လက်တွေကိုရှာဖွေစုဆောင်းပြီးတော့အဲ့လိုမျိုးလုပ်ရပါမယ်။အဲ့တော့တတိနဲ့ကြိုဆိုရမယ်လို့ကျွန်တော်တော့နည်းနည်းလေးမြင်ပါတယ်
ခင်ဗျ။တစ်ဖက်မှာတော့ကျွန်တော်ရင်းနှီးမြှုပ်နှံမှုကိစ္စပေါ့ဒါကလည်းပညာရေးရာသူတို့institution တွေလာပြီးရင်းနှီးမြှုပ်နှံကြတဲ့အခါမှာလက်ရှိရှိနေတဲ့ဥပဒေမှာကြတော့ရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တိုင်းသားပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တွဲလုပ်ရမယ်ဆိုရယ် percentage ကခွဲထားတာရှိတယ်။အဲ့တော့တကယ်တမ်းဒီတိုင်းသားလုပ်ငန်းရှင်တွေဘက်ကကောဒီပညာရေးနဲ့ပတ်သက်လို့သူတို့နဲ့ partner လုပ်နိုင်မဲ့ capacity ပေါ့လုပ်နိုင်တဲ့အနေအထားလုပ်နိုင်ခွင့်အဲ့လောက်ကိုရှိရလားအခုအနေအထားမှာ
။အဲ့ဒါလေးလည်းကျွန်တော်အချက်နှစ်ချက်နဲ့ရှင်းပြခြင်းပါတယ်ခင်ဗျာ။တစ်ချက်ကတော့ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာနဲ့ပတ်သက်တဲ့ဥပဒေသားတွေပေါ့လေ။တခြား sectors တွေမှာတော့ဥမာကျွန်တော်တို့ခု AEC လာမယ်ဟို ASEAN Economic Communities လာမယ်ကျွန်တော်တို့တွေ opportunities တွေရှိတယ် challenge တွေရှိတယ်အဲ့တော့ကျွန်တော်တို့ခု challenge ဖြစ်နေတဲ့တစ်ခုကတော့ပညာရေးကဏ္ဍနဲ့ပတ်သက်ရင်ကျွန်တော်တို့တရားရဂိုင်းတို့ယင်းကြီးမှန်မှန်ခွင့်ပေးမလားဒါမှမဟုတ်ရင်လည်းဒီဘက်က local နဲ့ပတ်သက်လို့ဟိုဒီ facet JV သဘောမျိုးလုပ်ခွင့်ပေးမလားဘလောက် percentage လေးလဲဆိုတာကတော့ကျွန်တော်တို့တိတိကျကျပြတ်ပြတ်သားသားမထွက်လာသေးဘူး ပညာရေးပိုင်းဆိုင်ရာရင်းနှီးမြှုပ်နှံမှုကလည်းအခုကျွန်တော်တို့မူကြမ်းမှာတော့ဒါပုဂ္ဂလိကကိုခွင့်ပေးမယ်ဆိုတာမျိုးတော့ပါတယ်ပေါ့နော်အဲ့တော့ college ကသတ်မှတ်ချက်ကဘာလဲ university ရဲ့သတ်မှတ်ချက်ကဘာလဲ university တခုဖြစ်ဖို့အတွက်ဘယ်လို facilities တွေရှိမလဲဘယ်လို campus facilities တွေရှိမလဲဒီ teaching faculties လို့ခေါ်တဲ့သင်ကြားမဲ့ဆရာဆရာမတွေကဘယ်လိုရည်ချင်းမျိုးပြည့်မီရမလဲကျောင်းသားနဲ့ဆရာ ratio ဘယ်လိုရှိမလဲသိပ္ပံပညာရေးကိုသင်ကြားမယ်ဆိုရင်ဒါအများကြီးကျွန်တော်တို့လေ့လာရမယ် university ဆိုတာမျိုးကိုကျွန်တော်တို့ကကောက်တက်လိုက်ရုံပဲတက်ပြီးတော့ဟိုလုံမယ်ဆိုရင်တော့ဒီဘက်မှာနင့်နာစရာတွေရှိရပေါ့เนาะအဲ့တော့နိုင်ငံခြားဟာကိုကျွန်တော်မဖြစ်မနေကြိုးဆိုရမယ်ဒီပညာရေးနဲ့ပတ်သက်လို့ပုဂ္ဂလိကကုမ္ပဏီတွေအပြင်ကဝင်လာမယ်ဆိုရင်လည်းဒီတိုင်းခွင့်ပြုတယ်ဆိုတာတဲ့ကျွန်တော်တို့နိုင်ငံအတွက်ဘာနေရာတွေမှာလိုအပ်နေသလဲဘယ်နေရာတွေမှာကျွန်တော်တို့လူငယ်တွေအတွက်ဟိုအသုံးပိုကြမလဲဥပမာစီဝိုင်းဆိုရင်လည်းစီဝိုင်းနဲ့ပတ်သက်တာကိုကျွန်တော်တို့နိုင်ငံကအကြောင်းတွေကတကယ်တမ်းအရေးချင်းမိမိစီမံခန့်ခွဲနိုင်တယ်ဆိုရင်လေနိုင်ငံတကာအတွက်အဲ့နေရာမျိုးတွေမှာ short ပြီးတော့ဤပညာနဲ့ပတ်သက်တဲ့လိုအပ်တာဥပမာ biotechnology လိုဟာမျိုးတွေကျွန်တော်တို့လိုအပ်မယ် science က research နဲ့ပတ်သက်တာတွေကျွန်တော်တို့လိုအပ်မယ်နောက်ပြီးတော့ဥပမာ aircraft maintenance aerospace လိုဟာမျိုးအဲ့လိုနေရာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့ဟိုကျူစုတဲ့နဲ့ကျူစုရမယ်ပေါ့ခင်ဗျဟုတ
်အခုကဒီမြန်မာနိုင်ငံကတစုံတရာပြည်ပြောင်းလဲမှုတွေပြီးခဲ့တဲ့3လနှစ်ကစပြီးလှုပ်လာတယ်လှုပ်လာတဲ့အခါမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးပါသူတို့ပြောပါတယ်လှုပ်လာတဲ့အထက်မှာအဲ့တော့ဒီပြည်ပြောင်းလဲမှုတွေကိုစိုးရလို့လှုပ်တော့ကလည်းတပိုင်းလှုပ်နေတယ်ဒါတော့ပြည်တော်ဘက်ကဥပဒေပြလိုက်မှုပေါ့အဲ့တော့ဒီ higher education ပေါ့စစ်မြေပညာရေးအထူးသဖြင့်ဒီတက္ကသိုလ် college တွေနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်မှုတွေပြည်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုမြင်လဲခြေနဲ့အားရမှုရှိရလားလုံလောက်နေပြီလို့ထင်ရလား
အစကတော့ကျွန်တော်တို့ကပြည်ပြင်ပြောင်းလဲမှုလုပ်တဲ့အစိုးရအနေနဲ့ကလည်းဟိုကဏ္ဍပေါင်းများစွာကိုကင်တဲရမှာဆိုတော့ကျွန်တော်တို့အစကတော့ဟိုပြည်ပြင်ပြောင်းလဲမှုလုပ်နေပြီဆိုတဲ့အချိန်လေးနဲ့တော့ကျွန်တော်တို့နည်းနည်းကြည်နက်ခဲ့မိရပေါ့နော်အခုနောက်ပိုင်းတော့ကျွန်တော်တိတ်အားမရတော့ဘူးဖြစ်လာတယ်ဒီ higher education ကင်တွယ်ပုံလေးနဲ့ပတ်သက်လို့ပေါ့ဒါလေးလေးနဲ့ပတ်သက်လို့လည်းကျွန်တော်စကားခံနေတာကကျွန်တော်တို့ရဲ့အတွေ့အကြုံရှိသလောက်လေးကဏ္ဍလေးကိုပြောရမယ်ဆိုရင်ပေါ့နော်ခုနကျွန်တော်ပြောတဲ့ higher education status မှာပြပြပြောင်းလဲမှုကျွန်တော်တို့နှစ်မျိုးအကျဉ်းမြင့်မြင့်နဲ့ချက်ချင်းကူစားရမယ်ပညာရေးပြပြပြောင်းလဲမှု status တခုရှိတယ်ရည်ရှိပြပြပြောင်းလဲမှု status တခုရှိတယ်ရည်ရှိပြပြပြောင်းလဲမှုဟာလည်းဥပဒေပြုစနစ်တကျသွားမှာဖြစ်သလိုတစ်ဖက်မှာလည်းချက်ချင်းပြပြပြောင်းလဲရမယ်ကဏ္ဍတွေရှိတယ်ဟိုအချိန်ဟုန်နဲ့ပညာရေးပြပြောင်းလဲမှုကတော်တော်လေးရည်ကြီးတဲ့အတွက်ဒီကဏ္ဍမှာတင့်တက်လိုဟာမျိုးတွေလည်းလိုအပ်ရင်ထားပေးရမယ်လူအရင်လေနိုင်ငံတကာအကူအညီကိုကျွန်တော်ကတော့ယူစီချင်တယ်ကျွန်တော်စိတ်ထင်ပေါ့နော်ဒီ sectors ကတချို့နေရာတွေကကျွန်တော်စဉ်းစားနေတာနဲ့ဖြစ်ချင်မှဖြစ်မယ်လုံလောက်တာနဲ့ဖြစ်ချင်မှဖြစ်မယ်ဥပမာကဘာမာကုနာအဖွဲ့အစည်းတွေရှိတယ် quality assurance လုပ်တဲ့ဟာမျိုးတွေ Australia မှာဆိုလဲ Australia higher education နဲ့ပတ်သက်တဲ့ quality framework တွေလို့ခေါ်ရပေါ့နော်ကျွန်တော်ကဒါမျိုးတွေအကူအညီကိုယူစီချင်တယ်ယူပြီးတော့လှုပ်စီချင်တယ်ကျွန်တော်တို့လုပ်နေတာလေးတွေကလည်းကိုတက်တလောက်မှတ်တလောက်လုပ်နေတာတော့မှန်တယ်ပညာရှင်ကြီးတွေလည်းရှိတယ်လေးစားပါတယ်ဒါပေမဲ့တချို့အပိုင်းတွေမှာတော့ကျွန်တော်တို့ကမြင်တာလေးတွေရှိတယ်ပေါ့နော်အဲ့မြင်တဲ့အပိုင်းတွေမှာ hardware ကလေးတွေဖြစ်နေတာလေးတွေဒီတဲ့မြန်ဒီလိုလှုပ်လိုက်ရင်ပိုကောင်းလာမယ်ဆိုတဲ့ status လေးတွေတော့ရှိတယ်ရည်ပူရအဖြစ်ပြောရရင်တော့ပညာရေးပြည်ပြင်ပြောင်းလဲမှုဆိုတာလည်းတကယ်တော့အချိန်ယူပြီးလှုပ်ရတာမျိုးသူ့ရဲ့သဘောတဘာဝဒါလည်းတစ်ချက်ပေါ့နော်အဲ့လိုအချိန်ယူပြီးလှုပ်ရတဲ့သဘောတဘာဝဖြစ်တဲ့အတွက်ကြောင့်မလို့တခြားနိုင်ငံကြီးစီးပွားရေးလူမှုရေးတွေကအခြေခံဒီပညာရေးကိုပဲကျွန်တော်တို့ကတွတ်တွားပြီးအခြေခံတာဖြစ်တဲ့အတွက်ဒါလောလောဆယ်ကုစားရမယ်ဟိုပြည်ပြင်ပြောင်းလဲမှုကိုအလင်းမြန်လုပ်ရမယ့် status တခုလို့ကျွန်တော်မြင်ပါတယ်အစိုးရပိုင်းဌာနတခုလည်းမဟုတ်ဘူးကျန်တဲ့ပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်တို့ပူးပေါင်းပါဝင်ရမယ်တက်တက်ကြွကြွနဲ့ပေါ့နော်လိုအပ်ရင်လည်းနိုင်ငံတကာကတကယ်စနစ်တကျ consultants firm တွေပညာရေးနဲ့ပတ်သက်တာတွေပေါ့နော်အဲ့တော့နိနိဆက်ဆက်အိန္ဒိယမှာလည်းဖြစ်ခဲ့ဘူးလေစင်ကာပူမှာလည်းဖြစ်ခဲ့ဘူးလေစင်ကာပူမှာရှိတဲ့ Ministry of Education ဆိုရင်အခုတစ်ထိကိုပဲ consultants တွေ expertise တွေကိုလာကတော်တော်လေးကြီးကြီးမားမားပြီးပြီးသူတို့ခံထားနေကြဆဲပဲလောလောဆယ်ကျွန်တော်ပညာရေး sectors မှာအဲ့ဒါမျိုးလောက်တာလေးတွေတော့မမြင်သေးဘူးပေါ့နော်အဲ့တော့လိုအပ်ရင် foreign expertise တွေကျွန်တော်တို့ကတော့အကူအညီလိုပြီးတော့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လေးလိုမယ်ထင်ပါတယ်
ကိုအောင်ကျော်ဆန်းကျေးဇူးအများကြီးတ
င်ဟုတ်ကဲ့ပါကိုတန်းကျေးဇူး
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာဒုတိယပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ရှင်။